နောက်မေးခွန်းတစ်ခုကမြတ်စွာဘုရားရှင်ရဲ့ခန္ဓာကိုယ်အကျိုးအစားကိုအနည်းဆက်ဆုံးသိလိုပါတယ်မြတ်စွာဘုရားရှင်ဟာယဟန်ပြုသူတိုင်းကိုသဖြင့်မုတ်ဆိတ်ကျင်ဆွဲစသည်တို့ပယ်ခိုင်းပြီးတော့ဘုရားရှင်ကိုယ်တိုင်ကြတော့ဘာကြောင့်သဖြင့်များထားရှိပါလဲရှင်ဘုရား
အဲ့တော့ဘုရားရဲ့ခန္ဓာကိုယ်အကျိုးအစားအနည်းဆက်ဆုံးစွာကိုအရင်ပြောရမယ်ဆိုလို့ရှင
်ကျေးမှာဘုရား
မဟာပုရိသလက္ခဏာ32မျိုးစွာရှိတယ်အဲ့ဒီမှာဖုံးဖုံးဟောထားတဲ့တရားတော့ရှိတယ်အကုန်လုံးဖုံးဖုံးခုချိန်မှာပြည့်စုံအောင်ဖြည့်ဖို့မလွယ်ဘူးပေါ့နော်ပါရမီပုံရိပ်အမှတ်တဆိတ်များဆိုပြီးတော့ဒီပြည့်ဆရာတော်တွေဟောတာလည်းရှိပါလိမ့်မယ်ဖုံးဖုံးကပါရမီပုံရိပ်အမှတ်တဆိတ်များဆိုတာကိုနှာယူကြည့်လိုက်မယ်ဆိုရင်ဘုရားရှင်ရဲ့ခန္ဓာကိုယ်အကျိုးအစားကိုအနည်းအဆုံးသိနိုင်ပါတယ်ဆိုလိုတာအကျဉ်းပြောရမယ်ဆိုရင်အဲ့ဒီခေတ်ကလူတွေထဲမှာဘုရားဟာရုပ်အယံမောင်းထောင်တော့မောင်းမောင်းနဲ့လောကမှာအချောမောလှပဆုံးပုဂ္ဂိုလ်တူလို့ပြောရမှာပဲစက်တည်ရှိတဲ့ရုပ်ရှိတယ်ပေါ့
နော
်အဲ့လိုပဲအနည်းဆက်ဆုံးပြောရမှာပဲပေါ့
တမပ
ါအလုံးကိုစက်တည်ရှိတဲ့ရုပ်အစင်းလာတဲ့လူတိုင်းကငေးချီလောက်အောင်ဟိုစက်တည်ရှိတယ်ပေါ့နော
်တမပါဟ
ိုသူများဒန်းတူသူများတွေလို့နီးတူမဟုတ်ဘူးသူရောက်လာတဲ့ဆိုရင်လူတွေဝိုင်းချီလောက်အောင်စက်တည်ရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဒီလိုအနည်းဆက်ဆုံးတော့ပြောလို့ရမယ်မြတ်စွာဘုရားဟာယဟန်ပြုသူတိုင်းကိုဆာမင်မုတ်ဆိတ်ကျင်ဆွဲစသည်တို့ပယ်ခိုင်းပြီးဘုရားရှင်ကိုယ်တိုင်ကဘာကြောင့်ဆာမင်များဒါကတော့မှန်ကန်တဲ့ပြောမဟုတ်ဘူးเนาะအားလုံးဟာဆာမုတ်ဆိတ်ပယ်ရတယ်မြတ်စွာဘုရားလည်းပယ်ပါတယ
်တမန်ဘုရ
ားပချီဆရာဗဘူးဆရာတွေအကြောင်းမလို့စရုံးကြီးလို့ဖြစ်နေဒါဗဘူးဆရာတွေရဲ့လက်ချက်ပဲအဲ့ဒါရောင်းလျံကိုထည့်ပြီးတော့ထည့်လိုက်လို့ဒီလိုဖြစ်တာ
တမန်ပ
ါအမှန်ကပြောရမယ်ဆိုရင်မြတ်စွာဘုရားရဲ့သဖြင့်ဟာအခုခေတ်နိုင်ကောင်းမနိုင်ကောင်းပြောရမယ်ဆိုရင်ဘုရားရဲ့သဖြင့်ကလက်နှစ်သက်ပဲရှိတယ်အရှိလက်နှစ်သက်ရှိခေတ်ကရောင်းတုံးနဲ့နေတဲ့ခေတ်ကိုဒီသဖြင့်ရှိထားတဲ့ခေတ်ကိုအဲ့ဒီရောင်းတုံးကိုဖြုတ်လိုက်လို့ရှိရင်မုံဓာတ်ကထုံးလို့ပဲခေါ်တယ
်တမန်ပါ
အခုခေတ်ကတော့ဆာဗင်ရဲ့ hair style ကြည့်ပြီးတော့လူတွေကဒါကတုံးကပြောင်းနေအောင်ရိပ်မှကတုံးခေါ်တာပဝူရှိခေတ်တုံးကဒီစရုံးထုံးမရလို့ရှိရင်ကတုံးလို့ပဲခေါ်ပါ
တယ်ကျေးမှာဗျာ
စရုံးထုံးမရဘူးဆိုရင်ဒါကတုံးပဲအဲအခုကိုဖိုးလာခေါင်းဟာဒါကတုံးပဲ
ကျေးမှာဗျာ
ဆိုရင်တူတူလေးထုံးလို့မရဘူးလေ
ကျေးမှာဗျာအ
ဲ့တော့မြတ်စွာဘုရားရဲ့ခေါင်းမှာဘုရားကမင်းသားဘဝလာတယ်သူတို့ခေတ်လူတွေရဲ့ဆာဗင်ထုံးဖွဲ့မှုကဆာမင်ရှည်ထားတယ်စရုံးထုံးတယ်အဲ့ဒီစရုံးကိုအောက်ခြေကနေပြီးတော့ကပ်ပြီးဖြတ်လိုက်တာ
တမန်ပ
ါကပ်ပြီးဖြတ်လိုက်တဲ့အခါကျတော့အဲ့ဒီစရုံးထုံးတာတဲ့ဆာမင်တွေကအောက်ပြေးကြမသွားဘဲနဲ့ဒီလိုစွစုလေးပဲဖြစ်တယ်ဆာမင်ကလည်းဖီးထားသလိုခုခေတ်ဆိုကော်ခတ်ထားသလိုပေါ့
တမန်ပါအ
ဲ့ဒီလိုလေးမြတ်စွာဘုရားရဲ့သူ့ရဲ့အံ့ဖွယ်ပေါ့ဒါကြီးကပြေးကြသွားပြီးတော့ဆာမင်ကဟိုကိုယ့်ကာဖြစ်မသွားတော့ဘူးအမြဲတမ်းအဲ့ဒီပုံစံရဲ့ပုံစံလေး hair type ကအဲ့လိုဖြစ်သွားတယ
်တမန်ပ
ါဗျာရန်တော်တွေကိုလည်းမြတ်စွာဘုရားကဝတ်ပြီဆိုရင်ဆမိုးဆေးကိုပယ်ရမယ်ပယ်တဲ့အခါမှာအရှိလက်နှစ်သက်ထားခွင့်ရှိတယ်အချိန်အခါအပြင်ပြောရင်နှစ်လ
တမန်ပါဗျာ
ခေါင်းမရေဖယ်နဲ့နှစ်လနေခွင့်ရှိတယ
်တမန်ပါဗျာ
ရန်ပြုသူတွေကိုဆမိုးဆေးကျင်ဆွဲပယ်ပြီးတော့ဘုရားရှင်ကိုယ်တိုင်ကဆင်ထားတယ်ဆိုတော့မဟုတ်ဘူ
းတမန်ပါဗျာ
နော်ဘုရားလည်းကတုံးပဲဒုက္ခကလူတွေကဘုရားနဲ့တွေ့ရင်မုံကကရုံဥပီးလို့ပဲခေါ်တယ
်တမပ
ါကရုံတုံထားသူလို့ပဲခေါ်တယ
်တမပ
ါအခုခေတ်ကျတော့ပြောင်းရင်းမှကရုံဖြစ်နေတာဟုတ်ဘူး
တမပ
ါနော်
တမပါအ
ဲ့တော့အခုခေတ်ဘိုကေတမားတွေကလည်းအလုံးဟာကရုံပဲ
တမပ
ါကရုံဆရောက်လို့ခေါ်တာရှိတယ်မဟုတ်လား
တမရှိပါပြီ
အေးအဲ့ဒီဟာမျိုးပဲ
တမ
အလုံးဟာကရုံပဲ
တမ
ဝတ်တဲ့အချိန်မှာတော့အလုံးဆမ်းမိုးစိတ်ရေးပေးရတယ
်တမ
အရှိထားနိုင်ခွင့်ရှိတာလက်နှစ်သိအချိန်ပိုင်းနဲ့ဆိုရင်နှစ်လအဲ့ဒီမှာနှစ်လတချို့ကြတော့ဆွေင့တန်သည့်အတွက်ကြောင့်နှစ်လပြည့်ရင်လည်းရေးရမယ်လက်နှစ်သစ်တယ်လည်းမရှိသေးရဘူးအဲ့လိုထားတယ
်ဘုံဘုံခုနမိန်းနေတယ်မှာမြတ်စွာဘုရားရှင်ခန္ဓာကိုယ်အချိုးအစားကိုအနည်းဆက်ဆုံးဘုံဘုံပြန်ပြီးတော့အမိန့်ရှိပေးပါဦးဗျာ
ယောဟန်ရဲ့ခန္ဓာကိုယ်အချိုးအစားကတည်တည်ချာချာအသေးစိတ်သိကျင်တော့ပါရမီပုံရိပ်အမှတ်တဆိတ်များဆိုတော့မြတ်စွာဘုရားရဲ့32ပါးသောမဟာပုရိသလက္ခဏာတွေအကြောင်းကိုရေးထားတာရှိတယ်
တမန်ပါဗျာ
အဲ့ဒီတရားကိုနားကြည့်လိုက်လို့ရှိရင်အနိစ္စသိမယ်တမန်ပါဗ
ျာ
အဲ့ဒီခေတ်ကလူတွေတဲမှာအရက်ထောင်းထောင်းမောင်းမောင်းရုပ်ဆရာအဖြစ်လူဝိုင်းကြည့်လောက်အောင်ချောမောလှပါတဲ့ပုဂ္ဂိုလ်
တမန်ပါဗျာ